အဂရိနိုင်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒွန်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄ခုကိုနေပြည်တော်တည်ထောင်တရားရုံးမှာတောက်ကြနေကတတိယအကြိမ်ကြားနာပါတယ်။အမှု၄မှုမှာ၃မှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့ဒွန်ဆန်းစုကြည်ရဲ့ရှင်းလင်းကပြောပါတယ်။ရမုတ်တောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလူပြတက်တေတယောက်မလာတဲ့အတွက်အမှုမစစ်ဖြစ်တာပါ။တောက်ကြနေကြားနာပွဲမှာထွက်ဆိုဖို့အတွက်ခေါ်ထားတဲ့တက်တေ၂ယောက်ကတော့အခရီးလိုက်စားမှုစုံစမ်းရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုနဲ့ဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲဖြစ်တယ်လို့ရှင်းနေကြည့်ဦးကြည်ဝင်းကပြောရည်ကိုပြောပါတယ
်။မိမိရဲ့မှုခေတ်ကတော့ဖြိုးမင်းသိန်းကတော့ဟိုတက်ပြီမလာတော့မဖြစ်ဖြစ်ဘူးပေါ့။ဖြိုးမင်းသိန်းမိမတက်ပြီထည့်ခလာခင်မိမိပြောလာပါလားမသိဘူး။အဲ့ဒါမလာဘူးလေ။မလာတော့အဲ့ဖြိုးမင်းသိန်းကမဆက်ရအောင်ပေါ့။ဆဲဟိုကအရင်ဘက်ကစစ်ထားတာကိုကျွန်တော်မျိုးကပြေးကြတာပေါ့။ဒီလိုပေါ့ဦးရထက်ကဟိုဘက်ကစစ်ထားတာကကြာနေတော့အဲ့ဒါကိုကျွန်တော်သူသူရှိကြတာပေါ့ကျွန်တော်မိကောကဟိုဟိုတစ်ဘက်ကသူပြီးသလိုပါပဲအဲ့ဒါမှာမိကောနဲ့မှာတော့ဒီဘက်ကမိကောနေနေဟိုဘက်ကကန့်ကွက်ထားလို့ပါလို့ရှိတယ်ကြာပြီးကြလားအေးမချမ်းတဲ့ပြပချက်မှာအေးချမ်
းဦးဖြိုးမင်းသိန်းထံကတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့ဆဆွဲချက်နဲ့ပတ်သက်ပြီးဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကိုစစ်စေးမြင်မြန်ဖို့တရလူစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်ခေါ်ယူထားတာဖြစ်ပါတယ်။လက်ရှိကျောင်းသာစစ်စေးနေတဲ့အခရီးလိုက်စားမှုအမှုလေးမှုမှာဒေါ်ဆန်းစုကြည်တဦးတည်းကိုတည်တံ့ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့တမှုနေပြည်တော်စီမံသားရဲကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတဲ့တမှုတရားဆွဲဆိုခံထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရုံချင်းတွေတုန်းကစစ်မေးခဲ့တာတွေအရာအခရီးလိုက်စားမှုစွဲချက်တွေမှာတက်တီခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိပဲတရားဆွဲထားတယ်ဆိုတာပေါ်လွင်နေတယ်လို့ဒွန်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်ဒီကနေ့တရားခွင်မှာတော့အာဂရိလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်လို့နောက်ထပ်စစ်ဆေးသိမ်းဆည်းရမိတဲ့တက်တီတွေထပ်တင်ခဲ့တာမျိုးမရှိသေးဘူးလို့ရှင်းလင်းတွေကပြောပါတယ်ရုံးချင်းတွေကိုအပတ်စဉ်ခေါ်ယူစစ်ဆေးမဲ့အစားတစ်ပတ်ကြာတစ်ခါစစ်ပေးဖို့ဒွန်ဆန်းစုကြည်ကတရားရုံးကိုတင်ပြထားတာနဲ့ပတ်သက်ပြီးတော့လက်ခံမခံတရားရုံးကတောက်ကြနေကအမိမချခဲ့ဘူးလို့လဲရှင်းနေကြည့်ဦးကြည်ဝင်းကပြောပါတယ
်အဲ့ဒါကိုတရားကြည့်ကအမိချတဲ့အခါကျတော့ तू ကဒီတက်ပြီကြားတဲ့အမှု၄မှုအမှု၄မှုအမှုနံပါတ်၁တော့နေ့တော့လေး၅တော့အမှု၄မှုอ่ะတမှုတမှုတက်ကြီးက၅ရောက်၁၆လောက်ရှိတဲ့အခါကျတော့တက်ကြီး90လောက်ရှိတယ်လေဟင်းတက်ကြီး90လောက်ရှိတော့ဒါတော့ဒီတိုင်းအခုလိုစစ်နေတာတော့မှဒါကတော့ဆန္ဒရှိလာလောက်ကြာတော့တယ်ဘူးလို့ဒီလိုတောင်းဆိုတာဘူးတော့သူကမပေးဘူးလည်းမဟုတ်ပြည့်တဲ့ပုံပြင်းတယ်လို့ချိန်ပြီးမယ်တ
ဲ့အဂရိနိုင်စားမှုတွေကိုစစ်ဆေးဖို့နောက်ထပ်ရုံးချင်းကိုအောက်တိုဘာလ22ရက်နေ့တက်မှတ်ထားပါတယ်ဒွန်ဆန်းစုကြည်အပေါ်ရန်ကုန်မှာတရားစွဲဆိုထားတဲ့အဂရိလိုက်စားမှုအမှုတစ်ခုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးဖို့တရားလွတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုလည်းမသိရသေးပါဘူးစတင်စစ်ဆေးမဲ့ရုံချင်းရက်ကိုလာမဲ့သတင်းပတ်တွေမှသာသိရနိုင်တယ်လို့ရှင်းတွေကပြောပါတယ်။အခုလိုအမှုတွေရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းတွေတို့ရဲ့ပြောကြားချက်တွေဟာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုထိခိုက်စေတယ်လို့ဆိုပြီးအမှုနဲ့ပတ်သက်တာတစုံတရာမပြောရလို့စစ်ကောင်စီကပုံမှန်144သုံးပြီးရှင်းတွေတို့ကိုအမိန့်ထုတ်ပြန်တားမြစ်ထားပါတယ်ရှင်။